သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်တော်ရရှိမြောက်စက်တင်ဘာလ2ရက်တနင်္လာနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတေဝအောင်ပါယနေ့အတွက်ထိတ်တန့်သတင်းများပြင်းထန်သောရာသီဥတုကြောင့်အမျိုးသမီးတူဦးသေဆုံးညူဆောက်ဝေးနေဆက်ရှိမိုမာတွင်သစ်ပင်တစ်ပင်ပျို့ချပြီးနောက်အမျိုးသမီးတူဦးသေဆုံးခဲ့ပါသည်။ဩစတြေးလျအရှေ့တောင်ပိုင်းဒေသတစ်လျှောက်ရာသီဥတုပြင်းထန်ပြီးနောက်လေတိုက်နှုံးနှင့်ရေလွှမ်းမိုးမှုများသည့်တက်စ်မေးနီးယားနှင့်ဗစ်တိုးရီးယားတို့ကိုသက်ရောက်ခဲ့ပြီးညူဆောက်ဝေးမြောက်ဘက်သို့ဦးတည်သွားနေပါသည်။ယနေ့နံနက်၄နာရီမထိုးမီတွင်အရေးပေါ်ဌာနသို့အကြောင်းကြားခဲ့ပြီးနောက်အသက်63နှစ်အရွယ်အမျိုးသမီးတဦးရဲ့အလောင်းကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အသက်63နှစ်အရွယ်အမျိုးသားတဦးနဲ့ဒဏ်ရာရရှိခဲ့ပြီးဆေးရုံသို့ပို့ဆောင်ကူးသနေပါတယ်။တနာရီကို146ကီလိုမီတာနှုန်းဖြင့်တိုက်ခိုက်လာသောလေတိုက်နှုန်းသည်ဗစ်တိုးရီးယားကိုညာတွင်ချင်းဖြတ်သန်းတိုက်ခိုက်ခဲ့ပြီးခေါ်ဆိုမှုပေါင်း1000ကျော်ရှိခဲ့ကြောင်းပြည်내အရေးပေါ်ဝန်ဆောင်မှုများကပြောကြားခဲ့ပါသည်။ Victoria ဒေသမှာညူကာဆိုနှင့်ကုန်းတွင်းပိုင်းအထိနှင်းထူထပ်သောတောင်များအထိဒေပင်သတိပေးခြင်းနှင့်အတူ Victoria နှင့် Tasmania တို့တွင်တနင်္လာနေ့အထိပြင်းထန်သောရာသီဥတုသက်ရောက်မှဖြစ်ပါသည်။လာမည့်သံဃောင်းစီရင်တွင် LGBTIQ+ မိကွန်ဝန်ကြီးချုပ် Anthony Albanese ကLGBTIQ+ အထောက်ထားနဲ့ပတ်သက်တဲ့မေးခွန်းကိုလာမယ့်သကောင်ဆေးမတိုင်မီဩစတြေးလျစီရင်ဘယူရို ABS မှဩဂတ်စ်လ30ရက်နေ့ထိစမ်းသပ်မှာဖြစ်ကြောင်းပြောဆိုပါတယ်။ဝန်ကြီးချုပ်က ABS သည်2026ခုနှစ်စစ်တပ်မတိုင်မီလိမ်ပိုင်းဆိုင်ရာနှစ်သက်မှုနဲ့ပတ်သက်လို့မေးခွန်းတစ်ခုတည်းအသုံးအနှုန်းကိုစတင်စမ်းသပ်နေပြီလို့ပြောဆိုပါတယ်။ဒူဝင်ကြီးချုပ်နဲ့ဘန်ဒါယီမှုအပါဝင်အကြီးအကဲလေဘော်နိုင်ငံရေးသမားများကယခုသတင်းပတ်အစောပိုင်းတွင်၎င်းစီးရင်မေးခွန်းများကိုအစိုးရကအပြောင်းအလဲလုပ်မိမဟုတ်ကြောင်းပြောဆိုခဲ့ပြီးဒါကလူထုအတွင်းစေဝန်ကွဲစည်းမီကိုစိုးရိမ်သောကြောင့်ဖြစ်ပါသည်။ခြေပြန့်သော community ဖိအားများနှင့်လေဘော်ပါတီအတွင်းခင်ကနာများထံမှမစ္စတာအယ်ဘနီစီသည်ယခုမေးခွန်းအတွက် ABC စမ်းသပ်မှုကိုလုံဆောင်နေပြီဖြစ်ကြောင်းပြောဆိုပါတယ်ဂါဇာဒေသမှာပိုလီယိုကာကွယ်ဆေးတိုက်ကျွေးတဲ့အစီအစဉ်စတင်ဂါဇာဒေသစစ်ပွဲတွေကြားရောဂါကူးစက်မှုတွေမပေါ်ပေါက်စေဖို့ပိုလီယိုအကျောသေးရောဂါကာကွယ်ဆေးအများအပြားတိုက်ကျွေးတဲ့အစီအစဉ်ကြီးတစ်ခုကိုပါလက်စတိုင်းဂျမ်းမာရေးတာဝန်ရှိသူတွေနဲ့ကုလသမဂ္ဂအေဂျင်စီတွေကစတင်လုံဆောင်နေပါတယ်တာဝန်ရှိသူတွေဘက်ကဂါဇာဒေသအလယ်ပိုင်းမှာရှိတဲ့ကလေးတွေကိုလာမယ့်ပုံထူးနေ့အထိကာဝယ်ဆေးတိုက်ကျွေးသွားဖို့စီစဉ်နေပြီးအဲ့ဒီနောက်မှာတော့စစ်ပွဲတံပိုပြီးခံနေရတဲ့ဂါဇာမြောက်ပိုင်းနဲ့တောင်ပိုင်းတွေမှာဆက်လက်လှုပ်ဆောင်ဖို့လည်းစီစဉ်ထားပါတယ်။စနေနေ့ကတော့ကာဝယ်ဆေးအနည်းငယ်တိုက်ကျွေးပြီးဒီလှုပ်ရှားမှုကိုစတင်ခဲ့ပြီးဒီစီစဉ်ကနေဂါဇာမှာရှိတဲ့ကလေး6သိန်း4000လောက်ကိုဆေးတိုက်သွားနိုင်ဖို့ပြောလင့်နေပါတယ်ကာဝယ်ဆေးတိုက်တာတွေကိုဒီနေ့အစောပိုင်းစတင်လိုက်တဲ့ဆိုတာကို DL ဘာလာနဲ့ Lucy Red ဒေတာကဆေးရုံတွေကအတည်ပြုလိုက်ပြီးလာမယ့် September 9ရက်နေ့ထိလှုပ်သွားမှာဖြစ်တယ်လို့ Israel ကပြောဆိုပါတယ်ဂါဇာမှာရှိတဲ့ဆယ်လသားကလေးတူမှာပိုလီယိုရောဂါဖြစ်နေတာကိုတွေးရှိခဲ့ရပြီးဒါဟာ25နှစ်အတွင်းဂါဇာဒေတာမှာပိုလီယိုရောဂါကိုပထမဆုံးအချိန်ပြန်တွေ့ရတာဖြစ်ပါတယ်။ကာဝယ်ဆေးတိုက်နိုင်အောင်ကူညီတဲ့အနေနဲ့တိုက်ပွဲတွေကိုအတိုင်းအတာတစ်ခုအထိအကန့်အသတ်ထားပြီးရပ်ဆိုင်းသွားဖို့အစ္စရေးဘက်ကသဘောတူထားတယ်လို့ကမ္ဘာ့ချမ်းမာရေးအဖွဲ့ WHO ကပြောဆိုပါတယ်။ဒီနေ့အစောပိုင်းကတော့ဂါဇာဒေသအလယ်ပိုင်းမှာအစ္စရေးဘက်ကတိုက်ခိုက်မှုတွေရှိတယ်လို့ကနအူးသတင်းတွေထွက်ပေါ်လာခဲ့ပေမဲ့ထိခိုက်သေးဆုံးမှုရှိမရှိဆိုတာကတော့အခုလောလောဆယ်မှာမသိရသေးပါဘူး။ဖိလစ်ပိမှာအွန်လိုင်းရာဇဝတ်မှုတွေအတွက်မြန်မာအပါအဝင်လူ160ကျော်ကိုဖမ်းဆီး။ဖိလစ်ပိနိုင်ငံမှာဥပဒေမဲ့အွန်လိုင်းလောင်းကစားနဲ့စိုက်ဘာရာဇဝတ်မှုလုပ်ငန်းတွေအတွက်မသင်္ကာတဲ့နေရာတစ်ခုကိုဝင်ရောက်စီးနှင်ခဲ့ပြီးမြန်မာနိုင်ငံသားတချို့အပါအဝင် လူ160ကျော်ကိုဖမ်းဆီးလိုက်ပါတယ်။တရုတ်နဲ့အင်ဒိုနီးရှားနိုင်ငံသားအများစုအပါအဝင်ဖမ်းဆီးခံရသူတွေဟာအင်တာနက်အွန်လိုင်းရာဇဝတ်မှုတွေကျူးလွန်နေကြောင်းနဲ့တာဝန်ရှိသူတွေကပြောကြားပါတယ်။စစ်ထောက်လှမ်းရေးတွေအကူအညီနဲ့ဌာနဆိုင်ရာအသီးသီးကအာဏာပိုင်တရားကျော်ဟာနိုင်ငံအလဲပိုင်းလာပူမျိုးကအပန်းဖြေလုပ်ငန်းကိုစနေနေ့ကစီးနှင်းရှာဖွေခဲ့တာဖြစ်ပါတယ်။ဖမ်းဆီးခံရသူတွေထဲမှာတော့တရုတ်83ယောက်၊အင်ဒိုနီးရှား80နဲ့မြန်မာ6ယောက်၊တိုင်ဝမ်2ယောက်နဲ့မလေးရှား1ယောက်ပါဝင်ကြောင်းသိရှိရပါတယ်။ဖမ်းဆီးခံရသူတွေကိုလူဝင်မှုကြီးကြပ်ရေးဌာနကစုံစမ်းစစ်ဆေးဖို့မနီလန်မြို့တော်ကိုလေကြောင်းကနေပို့ဆောင်ပြီးနေရက်ပြန်ပို့ကောင်းပြန်ပို့မယ်လို့လည်းပြောဆိုပါတယ်။လောင်စာလုပ်ငန်းတွေကိုတားမြစ်ထားတဲ့တရုတ်နိုင်ငံကလူတွေကိုအဓိကဝန်ဆောင်မှုပေးနေပြီးတရုတ်တွေအဓိကလုပ်ကိုင်နေတဲ့အွန်လိုင်းလောင်စာလုပ်ငန်းတွေကိုနှိမ်နှင်းဖို့သမရဖန်နန်ဒဲမာကုစ်ဂျူနီယာကအမိန့်ထုတ်ပြန်ခဲ့ပြီးနောက်နှိမ်နှင်းမှုတွေစတင်လှုပ်ဆောင်တာဖြစ်ပါတယ်။ဖိလစ်ပိနိုင်ငံရဲ့ဥပဒေတွေကိုလစ်လျူရှုပြီးဥပဒေမဲ့လောင်စာလုပ်ငန်းတွေအကြီးအကျယ်ပေါ်ပေါက်နေရမှာနောက်ဆက်တွဲဖြစ်ငွေချေးလိမ်လည်မှုလူမှောင်ကုန်မှုနှင်းပန်းနှိပ်စက်မှုပြန်ပေးမှုနဲ့လူသတ်မှုစတဲ့တခြားရာဇဝတ်မှုတွေကျူးလွန်နေကြောင်းသမ္မတကပြောဆိုထားပါတယ်။ဒီစဉ်သတင်းတို့ News Flash များပုံမူချသိရန် SBS Language Podcast ကိုကြားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ
Kamu terin sama Rigo, po nasin luwala, Apple Podcast, Google Podcast, Spotify, tomo, timbeni agap-cipi ya yure podcast kani ba.